ရှမ်းပြည်နယ်နောင်ချိုတောင်စခန်းမှာရှိတဲ့စစ်ကောင်စီအမြောက်တပ်စခန်းတစ်ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတောက်ချာနေမင်းကသိမ့်ပိုက်ရရှိသွားပြီလို့ဒေသခံတွေကပြောပါတယ်။ TNL ကတော့သိမ့်ပိုက်ရရှိကြောင်းပြီးခဲ့တဲ့နေ့ကထိအတည်ပြုထားခြင်းတော့မရှိသေးပါဘူး။စစ်ကောင်စီဘက်ကတော့မင်းမျိုးကနေလက်နက်ကြီးတွေနဲ့နောင်ချိုဘက်ကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီချင်းနဲ့ပတ်သက်ပြီးရန်ကုန်ကပြဖို့ထားတဲ့သတင်းကိုတော့ကိုစောမိုးကျော်ကဆက်ပြောပြပါမယ်ခင်ဗျာ
။နောင်ချိုမြို့နယ်တောင်ခမ်းမှာကြန့်ရှိနေတဲ့စစ်ကောင်စီရဲ့အမှတ်900နဲ့အမြောက်တပ်စခန်းကိုကရေးဌာနချုပ်နဲ့အမှတ်354အမြောက်တပ်ရင်းစခန်းတွေကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဝိုင်းရိုင်းတိုက်ခိုက်နေတာတလကျော်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့တောက်ကြနေ့မနေ့ပိုင်း7နာရီလောက်မှာတော့ TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီစခန်းတစ်ခုကိုသိမ်းယူနိုင်ခဲ့ပြီးစစ်ကောင်စီဘက်ကတော့မေးမျိုးအနည်းကနေနောင်ချိုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။ဒီမနေ့စစ်နိုင်တော့ပူရမြင့်နဲ့တုံးမင်းကကိုမင်းရပါဘူး။သူတော့ပြင်းနဲ့လက်နက်ကြီးလက်ထူနောင်ချိုမျိုးရောဟုတ်တယ်မျိုးရောမနေ့ကသူတော့ကြေကြောက်ကြောက်ကြ။အဲဂူလည်းမနေ့ကလည်းသူပြေးဒီပြည်ပြည်ပြားနာပြင်းနဲ့ပြည်ပြားနာအေကာတောင်းလားတောင်းလားဒီကအဲ့ဒီလက်ထူ
ဒီအမြောက်တပ်စခန်းနေသိယူရရှိတာမှန်ပါသလားလို့ TNL ပြောခွင့်ရှိသူလွေးရည်ဦးကိုဆက်သွယ်မေးမြန်းရမှာတော့သိမ့်ပိုက်ရရှိတယ်လို့အတည်ပြုပြောဆိုခြင်းမရှိပါဘူ
းတော်ဒီတောင်ခမ်းအမြောက်ကိုရကိုသိပြီးတိုင်းချင်းမရှိဘူးဒီမှာစီမာတော့ဒီတောင်ခမ်းကိုသိနိုင်ကြောင်းလို့သတင်းသက်လာတာကမတွေ့ရသေးဘူးဒီတည်းကမြဲအတွင်းမှာတိုက်ပွဲသတင်းသက်လာတာမတွေ့ရသေးဘူ
းအမှတ်900နဲ့အမြောက်တပ်စခန်းကိုကရေးဌာနချုပ်လက်အောက်မှာရှိတဲ့အမြောက်တပ်ရင်း3ခုကိုTNL နဲ့ပူပေါင်းတပ်ဖွဲ့တွေကဩဂုတ်လဇန်ပိုင်းကလေးကစတင်တိုက်ခိုက်နေကြတာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့မှာတော့အမှတ်206နဲ့အမှတ်406အမြောက်တိုင်ရင်စခန်းတစ်ခုကို TNL နဲ့ပူပေါင်းတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီးကြန့်ရှိနေတဲ့အမှတ်354တိုင်ရင်စခန်းကိုဆက်လက်တိုက်ခိုက်နေကြတာဖြစ်ပါတယ်။ဒီအမြောက်တပ်စခန်းတွေဟာရှမ်းမြောင်နဲ့ရှမ်းတောင်ဆက်သွယ်ရေးလမ်းကိုထိန်းချုပ်ထားသလိုပြင်ဦးလွင်မြို့လုံကြုံရေးအတွက်လည်းအရေးပါတဲ့တပ်စခန်းတွေဖြစ်တယ်လို့စီရေးကျွမ်းကျင်သူတွေကပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်မှာတော့တောက်ကြနေကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့ပါတယ်။ကြာတာပတိနေ့မနေ့ပိုင်းကဆိုင်းတောင်ရဲစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကနေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဘူဝကုန်းကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။တောက်ကြနေတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုခဲ့ပါတယ
်။အနေထားကတော့ရေစခန်းကနေထွက်ပြေးတဲ့စစ်သားတွေရွာတွေကိုဝင်ပြပါမင်းရှုပ်ပြီးတွေ့တဲ့နေရာမှာတိုက်ပွဲဖြစ်တဲ့သဘောဖြစ်ပါလေ
။ Lucky Man Hotel မှာလည်းစစ်ကောင်စီတပ်သား20လောက်ရှိနေပြီးအဲ့ဒီမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။တောက်ကြနေတုန်းကတော့ဖားကန့်ဗျူဟာကုန်းကနေလက်နဲ့ကြည့်နေတဲ့ပြစ်ခတ်တာရှိပေမဲ့လေကြောင်းတိုက်ခိုက်မှုတည်င်းတော့မရဘူးလို့ပြောဆိုပါတယ်။ဖားကန့်ဒေသခံတဦးကလည်းတောက်ကြနေကဆိုင်းတောင်တိုက်ပွဲအခြေအနေကိုအခုလိုပြောပြပါတယ
်။မနေ့ကျရင်စပြီးတော့အဲဒီရက်ွက်လေးပတ်ကိုမင်းရှုပ်ဝင်ကတော့ဒီစစ်ကောင်စီဖွဲ့တောက်ဖို့ဝင်နေရဒီစစ်ကောင်စီဖွဲ့ဝင်နေ KNKD တို့တောက်ဖို့ဝင်နေအပြန်အတိုက်ပွဲဖြစ်နေတာပေါ့နော်။ဒီဖောက်ကံပြူဟာကုန်းကနေတော့ဒီဆိုင်ညာတက်ချောင်းကိုတနက်ကြီးတန်းတန်းပြစ်နေတာပေါ့နော်။ဒီနေ့ကဒီချောင်းမလားဒီမနေ့ကဒီချောင်းကြီးကပြစ်သွားတာပေါ့နော်။အဲ့လက်ကီမြောက်ဟိုတယ်မှာတက်ဆွေးထားတဲ့စစ်ကောင်စီကအမှရှိသေးတာပေါ့နော်။အဲ့ဆိုအဲ့အမှဆိုတော့ဟိုတယ်ဝင်ထားရပါတယ်စခန်းဖမ်းထားတော့အမှကနေတိုက်ရိုက်ချက်နေတာပေါ့အဲ့လိုအခြေအနေရှိတယ်
။ဒီတိုက်ပွဲတွေအတွင်းဒေသခံပြည်သူအနည်းဆုံး10ဦးလောက်သေဆုံးခဲ့ပြီးလူနေအိမ်အများအပြားမီးလောင်ပျက်စီးခဲ့ပါတယ်။အသေးစိတ်အခြေအနေကိုစုံစမ်းနေကြောင်းဒေသခံကပြောပါတယ်။ဆိုင်တောင်မှာဖြစ်တဲ့တိုက်ပွဲဟာဒီလ9ရက်နေ့ကစတင်ပြီးဒီကနေ့ဆိုရင်ရက်သက်တစ်ပတ်ကြာမြင့်လာပြီဖြစ်ပါတယ်။